ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်ကျောက်တန်းကြီးရွာအစုအနီးတစ်ဝိုက်မှာစီးရီးတင်းမာမှုတွေကြီးထွားနေတဲ့အပေါ်စိုးရင်ကြောင့်ကုလသမဂ္ဂကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လူဦးရေတထောင်ကျော်ရှိတဲ့ဒေသကနေထွက်ပြေးတင်းရှောင်နေကြတဲ့တရင်တွေကြောင့်စိုးရင်မိတဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ရပါကျောက်တန်းကြီးရွာအစုမှာနေနေရှင်းလင်းရေးလုပ်ဖို့ပြီးခဲ့တဲ့တရင်ဘက်ထဲမှာညွှန်ကြားချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်မှာဒေသခံတွေထွက်ပြေးနေကြတာဖြစ်ပါတယ်။ညွှန်ကြားချက်ကိုတော့ပြန်လည်ရုပ်သိမ်းလိုက်ကြောင်းရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတို့ကဒီကနေ့ပဲ VUE ကိုအတည်ပြုခဲ့ပါတယ်။ညွှန်ကြားချက်နဲ့ပတ်သက်လို့နားလည်မှုလွဲခဲ့တဲ့အတွက်ပြန်လည်ရုပ်သိမ်းလိုက်တာဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့လူညူရင်းနဲ့နေဆက်ရေးရာဝန်ကြီးဘုံမူကြီးမင်းတန်ကပြောပါတယ်မြန်မာနိုင်ငံအခြေစိုက်အမေရိကန်၊ကနေဒါ၊ UK နဲ့ဩစတြေးလျတန်ယုံတွေကလည်းကြောက်တန်းကြီးရအုပ်စုမှာတက်မရောကနေနေရှင်လင်းစစ်စင်ရေးတွေလုပ်မဲ့အပေါ်စိုးရိမ်ကြောင်းမနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာတော့လက်နက်ကိုင်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာစာနာမှုဆိုင်ရာအကျင့်အကျဲတွေကြုံနေရချိန်မှာသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာဖို့တတိပေးထားပါတယ်ရှင်။